COVID ကရောဂါကျက်တဲ့ကာလပြီးစီးပွားရေးနောက်ဆက်တွဲဆိုးကျိုးတွေကနေမြန်မာနိုင်ငံကိုပြန်လည်ထူထောင်ပေးနိုင်ဖို့ကမ္ဘာပံမှာပံမိုးရေးအစီအစဉ်တွေရှိနေရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။၄-၅နှစ်အတွင်းဦးမော်လာရဲ့မြန်မာစီးပွားရေးဟာကမ္ဘာလုံးဆိုင်ရာယောဂအကျက်တဲ့ရေကြောင့်အခုနှစ်ထဲမှာကျသွားနိုင်တယ်လို့ကမ္ဘာပံကခန့်မှန်းထားပါတယ်။ဒါကြောင့်လည်းမြန်မာအစိုးရနဲ့ပူးတွဲအကောင့်နဲ့ဖွံ့ဖြိုးရေးစီမံကိန်းတွေမှာဘယ်အပိုင်းကနေငွေကြေးပံ့ပိုးနိုင်မလဲဆိုတာအစိုးရနဲ့ကမ္ဘာပံကြားညှိနှိုင်းနေရတွေရှိကြောင်းကမ္ဘာပံမြန်မာရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်စိုးလင်းကပြောပါတယ်။မြန်မာအစိုးရနဲ့ကမ္ဘာပံပူးတွဲဆောင်ရွက်နေတဲ့ကျန်းမာရေးစွမ်းအင်စိုက်ပျိုးရေးပညာရေးကြီးလက်ဖွံ့ဖြိုးရေးဒီလိုကဏ္ဍတွေမှာသုံးဖို့ရာထားရဲ့ဗန်နာငွေတွေကိုCOVID ကြောင့်ထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေမှာအရေးပေါ်တုံ့ဆွဲဖို့နှစ်ဖက်ဆွေးနွေးဖြေရှင်းနိုင်တဲ့နည်းလမ်းရှိကြောင်းလည်းသူကပြောပါတယ်
။စီးပွားရေးကနေထူထောင်မှုအတွက်ကိုရန်ကုန်မြို့ရဖို့ပေါ့နော်။ကဏ္ဍငွေရတဲ့အနေနဲ့နိုင်ရတယ်ဆိုကျွန်တော်တို့ကမ္ဘာပံကနေရောအခုလက်ရှိသက်ဆိုင်ရာလုံခြုံရေးဌာနပြီးနေပါဝင်နေတဲ့စီမံလုပ်ငန်းရှိရပေါ့နော်။အဲဒီ project တွေကနေပြီးတော့မှအရေးပေါ်ဒီခြေနေဖြစ်နေရှိပြီးတော့မှ COVID တုံ့ပြန်လို့ရအောင်ဆိုပြီးတော့အပိုင်းကဏ္ဍအနေနဲ့ထည့်ထားတာရှိရဲဆိုတော့အဲ့ဒီကဏ္ဍကလည်းဘယ်လိုသုံးနေလဲပေါ့ဘယ်လိုဘလောက်ကြီးဆွဲဝင်နေလဲဆိုတာဒါဒီပိုင်းတွေကတော့သက်ဆိုင်ရာဌာနနဲ့ကျွန်တော်တို့သိနေရတာရှိပါတယ်
COVID ကရောဂါရေပေါ်တုံ့ပြန်ရေးအစီအစဉ်နဲ့ကမ္ဘာပံကချင်းငွေအမေရိကန်ဒေါ်လာတန်90မြန်မာနိုင်ငံကိုပေးထားပါတယ်။ပြီးတော့ကမ္ဘာပံရဲ့ကရောဂါရေပေါ်ပံ့ပိုးမှုအစီအစဉ်ကနေမြန်မာနိုင်ငံကတန်ဒေါ်လာ8000ကိုခွဲတန်းအနေနဲ့ရရှိအောင်ပါပါ။ COVID အလွန်စီးပွားရေးပြန်ဦးမော်လာအောင်မြန်မာဆန်ဆန်အကျိုးဖြစ်မဲ့လုပ်ငန်းတွေကဏ္ဍတွေမှာအစိုးရကရင်းနှီးမြှုပ်နှံဖို့နိုင်ငံတကာငွေကြေးထောက်ပံ့တွေကိုလည်းဒီကဏ္ဍတွေမှာသုံးစွဲဖို့ပြောင်းစုလွတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်းကအကြံပြုပါတယ်။
မြန်မာပြည်ရဲ့ပဲအကောင့်ချက်ပေါ်နိုင်တယ်။လူများစုအတွက်အကျိုးဖြစ်ထွန်းနိုင်တယ်ဆိုတဲ့ဥစ္စာမျိုးတွေကိုဦးစားပေးပြီးတော့ဒါလုပ်ရမယ်ပေါ့နော်။ဟိုတော်ရစ်လုပ်ငန်းကြတော့ဒါသူကလည်းလုပ်ထားတယ်။ဒါသူကတော်တော်လေးတက်ဖြိုက်လိုက်သွားတာမှန်တယ်။သို့တော်လည်းပဲသူကတော်တော်နဲ့မြန်မြန်ပြန်ပြီးတော့ဒါအကျိုးများပြန်မပေါ်နိုင်ဘူးလုပ်ငန်းပြန်မပေါ်နိုင်ဘူး။ဘာဖြစ်လို့လဲဆိုတော့နိုင်ငံတိုင်းပြည်တွေမှာပါဒီကိုဗစ်ကတော်တော်လေးဆိုးနေတာကိုပို့ကဖြေကွက်ဖြစ်လာမယ်ဥစ္စာမျိုးကိုဦးစားပေးပြီးတော့လုပ်ရမယ်။
COVID-19 ကရောဂါတန်ခန်းစားရတဲ့နိုင်ငံတွေကနွမ်းပါသူတွေကိုပံ့ပိုးဖို့စီးပွားရေးလုပ်ငန်းတွေပြန်ထူထောင်ပေးနိုင်ဖို့ကမ္ဘာပံအနေနဲ့လာမယ့်15လအတွင်းမှာအမေရိကန်ဒေါ်လာ160ဘီလီယံလောက်သုံးဖို့ရှာထားပါတယ်။ပြီးတော့အတွုံးနှုံးနည်းနည်းနဲ့ငွေချေးပေးနိုင်ဖို့ဒေါ်လာ50ဘီလီယံရှာထားတာလည်းရှိပါတယ်။ကမ္ဘာပံရဲ့ထုတ်ပြန်ချက်အရဆိုရင်2005-2010နှစ်ကျော်အတွင်းမြန်မာနိုင်ငံရဲ့အစိုးရနွမ်းပါမှုနှုန်းကထက်ဝက်လောက်ကျသွားတယ်ဆိုပေမဲ့ပဋိပက္ခဖြစ်တဲ့ဒေတာတွေရှိနေတာကတိုးတက်ဖို့ကြီးမားတဲ့အဟန့်အတားတွေလို့ပြောပါတယ်။2018-2019မှာမြန်မာစီးပွားရေးတိုးတက်မှုနှုန်းက 6.3% ကနေ COVID ရောဂါအကျက်သေးကြောင်းအခုနှစ်ထဲမှာ200ခန့်နှုန်းထိုးကျသွားနိုင်တယ်လို့ကမ္ဘာပံကခန့်မှန်းထားပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။